နန်းလောင်ပြောပြပေးခဲ့တာပါရှင်။ဂျာမနီနိုင်ငံမှာပြုလုပ်တဲ့မြူးနယ်လုံခြုံရေးညှိနှိုင်းခံမှာຫນွေဥတော်လှန်ရေးကိုကမ္ဘာအရေးနဲ့ချိတ်ဆက်အောင်လုပ်နိုင်ခဲ့တယ်လို့ NUG နိုင်ငံဆိုင်ဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်။ဖေဖော်ဝါရီလ16ကနေ18ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာလူဆိုင်ရာလုံခြုံရေးညီလာခံကြီးမှာမြန်မာနိုင်ငံကိုစားပြုဖို့ဖိတ်ကြားခံရတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝင်းကြီးဒေါ်စင်မအောင်ကိုမှတ်ရခြင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီအခုမြူနစ်ဒီလုံခြုံရေးညီလာခံကိုဟိုဒေါ်စင်မအောင်တက်ရောက်တဲ့အခါမှာပေါ့နော်မြန်မာနိုင်ငံကိုစားပြုပြီးတော့ NUG ဘက်ကပဲဟိုတက်ရောက်ခွင့်ရတာလားရှင်။
အာဟုတ်ပါတယ်မြန်မာနိုင်ငံရဆိုလို့ရှိရင်ကျွန်မက delegation head အနေနဲ့အဲတက်ရောက်ခဲ့တာဖြစ်ပါတယ်မှာ
ဒါကိုကြည့်မယ်ဆိုရင်မြူးနစ်ညီလာခံကမ္ဘာအတွက်အရေးကြီးတဲ့ဒီလုံခြုံရေးဆိုင်ရာဆွေးနွေးကြတဲ့ညီလာခံမှာဟိုစစ်ကောင်စီတက်ရောက်ခွင့်မရတဲ့အောင်ကြည့်မယ်ဆိုလို့ရှိရင်တော့ဟို NUG နေနဲ့နိုင်တန်တမန်ရေးရမှာအတိမတ်ပြုခံရတဲ့အနေအထားပို့ပြီးအားကောင်းလာတယ်လို့ယူဆလို့ရလားရှင
်အဟုတ်ကဲ့ဒါကတော့အဲ့ဒီလိုမျိုးယူဆမယ်ဆိုရင်လည်းယူဆလို့တော့ရပါတယ်ဒီလို platform မျိုးရဖို့ကတော်တော်ခက်ခဲပါတယ်ပြောရမယ်ဆိုလို့ရှိရင်ကမ္ဘာကောင်းဆောင်တွေအဲ state lead တွေကိုပေါ့ leaders တွေပေါ့နော်အဲတိုင်းပြည်ကိုကိုယ်စားပြုပြီးတော့လာကြတဲ့ကောင်းဆောင်တွေရှိတယ်နိုင်ငံတိုင်းဝန်ကြီးတွေလာကြတယ်အလှအဆုံကအဲကောင်းဆောင်တွေကိုယ်စားပြုပြီးတော့လာကြတာပေါ့နော်ဆိုတော့ကကြတော့အလှအဆုံနောက်ကန္နာဆောင်ကသူတွေလာကြတယ်သူအပြင်ကမ္ဘာကောင်းဆောင်တွေထဲမှာဆိုရင်ဥမာ American အဲဒုတိယသမ္မတလိုမျိုးနောက်ပြီးတော့ဒီပေါ့နော်တရုတ်နိုင်ငံတိုင်းဝန်ကြီးလိုမျိုးအဲလာကြတယ်နောက်ပြီးတော့ယူကရိန်းသမ္မတလိုမျိုးတက်ရောက်ကြတယ်ဆိုအစရှိတဲ့ပြောတာနမူနာတွေပြောတာပါဆိုတော့ဒီလိုမျိုးဒီဥရောပနိုင်ငံတွင်းဒေတာတွင်းကကောင်းဆောင်တွေလည်းတက်ရောက်ကြတာရှိပါတယ်ဆိုတော့ဒီ conference ကြီးကတော့ပြောရမယ်ဆိုလို့ရှိရင်တော့လူပေါင်းအဲ participant ပေါင်းထောင်နဲ့ချီပြီးတော့တက်ရောက်ကြတဲ့ main event တွေ side event တွေနဲ့ပေါ့နော်တကယ်ကိုပြောရမယ်ဆိုလို့ရှိရင်တော့ကမ္ဘာအဆင့်အဲညီလာခံတစ်ခုလို့တော့ပြောလို့ရပါတယ်
အဲ့မှာကြည့်မယ်ဆိုလို့ရှိရင်ရောဟိုမြမရေးကိုဒီနိုင်ငံတကာဘက်ကကင်တွယ်သွားနိုင်မယ့်အနေအထားကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အဓိကတော့ကျမအဲဒီညီလာခံကိုတက်ရောက်ဖို့ပေါ့လေလက်ခံလိုက်တာရောအဲဒီ opportunity ဆိုယူကျင်တာကဘောကအကြောင်းနဲ့အကြောင်းရှိတယ်ပေါ့နော်ကျမတို့မူလအလုပ်ဖြစ်တဲ့အဲနိုင်ငံတကာအတိုင်းဝိုင်းမှာကျမတို့မြမအရေးအဂျန်ဒါကိုဆက်လက်ပြီးတော့ပေါ့နော်တည်ရှိနေဖို့လို့အဲနောက်ပြည့်ခါကျတော့ကမ္ဘာမှာလည်းပဲဟိုတစ်နှစ်တည်းတစ်နှစ်ပို့ပြီးတော့စိန်ခေါ်မှုတွေများတယ် globally ပေါ့လေကမ္ဘာအင်အားကြီးနိုင်ငံတွေအာရုံစိုက်ရမယ့်အရေးတွေကမြန်မာနိုင်ငံအထက်ကျော်လွန်ပြီးအာရုံစိုက်ရမယ့်အရေးတွေကတစ်ခုပြီးတစ်ခုပေါ်ပေါက်လာနေတာဆိုတော့ကိုယ်တိုင်းပြည်ရဲ့ဒီပေါ့နော်ဒီရုံးကန်လှူရှားနေတဲ့လူဦးတော်လိုင်းကြီးကကမ္ဘာနိုင်ငံအသီးသီးကဟိုနိုင်ငံကြီးတချို့ကလွဲလို့ပေါ့နော်ကြေကြေပြန့်ပြန့်မသိဘူးဖြစ်နေတာပေါ့ဆိုတော့အဲ့ဒီအတွက်တော့ဒီမှာနိုင်ငံပေါင်းစုံဒေသစုံကအတူတူလာကြတော့အဲ့ဒီမှာကျွန်တော်တို့မြန်မာပြည်အရေးမှာဘလို့ဖြစ်နေလဲဆိုတာတွေပြီးတော့ကျွန်မတို့အတွက်အချင်းချင်းပြန့်ပြန့်ပေါ့နော် globally awareness ရအောင်လို့ရသမျှကျွန်တော်တို့မှာရှိတဲ့ resource နဲ့အချိန်နဲ့ကိုကျွန်တော်တို့တုံးနိုင်ခဲ့တယ်ဒီ platform ကိုတုံးပြီးတော့ပေါ့နော်ဆိုတော့ဒါကတော့ကောင်းတဲ့ကိစ္စလို့မြင်တယ်အဲ့တော့အဲ့ဒီ platform မှာပဲခုနလိုမျိုးအဲကျွန်တော်တို့ဒီ event တွေလုပ်ပြီးတော့ဒီ event မှာလည်းပဲပေါ့နော်မြန်မာနိုင်ငံကိုကိုစားပြုပြီးတော့အဲဒီ global agenda နဲ့ချိတ်ဆက်ပြီးတော့ပေါ့လေအဲမြန်မာအရေးကိုလည်းပဲပြောနိုင်တဲ့အနေအထားမျိုးခုနဒီပေါ့နော် is ဒီ secretary Hillary Clinton လို့လူမျိုးပုံကမျိုးတွေနဲ့ကျွန်တော်တို့တွဲပြီးတော့လုပ်နိုင်ခဲ့တာကတော့ဒီမှာအရေးကိုပို့ပြီးတော့ပေါ့လေအဲအဲဒီကမ္ဘာပရိသတ်ပို့တိအောင်လို့လုပ်နိုင်တဲ့အခြေအနေတစ်ခုတော့ဖန်တီးပေးနိုင်ခဲ့တယ်ဆိုတော့ပြောချင်တာကဒီမှာဆက်တွေ့တဲ့တခြားသူတွေနဲ့ဆိုလို့ရှိရင်လည်းပဲသူတို့နိုင်ငံသားဒီလိုမျိုး issue တွေရှိနေတဲ့တိုင်အောင်မြန်မာအရေးဟာသူတို့ရဲ့နိုင်ငံသားရေးမူဝါဒရဲ့ priority ထဲမှာရှိနေသေးပါပဲဆိုတော့သတင်းစကားမျိုးတွေကတိကဝင်မျိုးတွေတော့ကျမတို့ပုံရခဲ့တာရှိပါတယ်ဒီစီဝေးကနေပြီးတော့
အခုနိုင်ငံတကာမှာဆိုရင်လည်းဟိုမြန်မာနိုင်ငံလိုမျိုးပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေပို့ပြီးဆိုးတာတွေလည်းရှိနေရပါတော့เนาะအခုဆိုရင် Israel Palestine တို့ now ဒီ Ukraine Russia တို့ဆိုတော့အဲ့ခါကျတော့အခုမြန်မာအရေးမှာလည်းဒီလိုပဋိပက္ခတွေသူတစ်ပြင် data တွေလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လို message မျိုးရခဲ့လဲရှင်
โอเคအဓိကတော့သူတို့ဟို global agenda လို့ဖြစ်လာနေတာကကျမတို့ရဲ့ဒီ online scam တွေပေါ့နော်ကျမတို့တိုင်းပြည်ရဲ့ territory ထဲမှာ base လုပ်ထားတဲ့ကိစ္စတွေနောက်ပြီးတော့ global issue ဖြစ်နေတာတွေကဥပမာ trafficking လို့ကိစ္စမျိုးတွေပေါ့နော်လူကုန်ကူးတဲ့ကိစ္စမျိုးတွေအဲ online scam တွေအဲနောက်ပြီးတော့မှုရစီဝါကိစ္စတွေစရှိတဲ့နေဆက်ဖြတ်ကျော်မှုကင်းနေတဲ့အကျုံးဝင်နေတဲ့ကိစ္စတွေမှာကျမတို့ data ကိုဗဟုပြုတ်ပြီးဖြစ်လာတယ်။အဲကျမတို့ data ရမှာမှာကျမတို့တိုင်းပြည်ကိုဗဟုပြုတ်ပြီးတော့ ဖြစ်လာတဲ့အမှုခင်းတွေက even တရုတ်တော်မှာပဲဒါသူ့နိုင်ငံသူနိုင်ငံသားတွေအတွက်ကိုပေါ့နော်ဒီ security concern ဖြစ်လာတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အာရုံစိုက်လာတာတွေ့ရတယ်ဆိုတော့အဲ့ဒါကကျွန်တော်တို့ data ring issue တွေမဟုတ်ဘူးအဲ data ring ကိုကျော်လွန်ပြီးတော့ပေါ့နော်ကျော်လွန်တဲ့နိုင်ငံတွေရဲ့နိုင်ငံသားတွေလည်းပဲလူပုံမှုခံနေရတာရှိနေတယ်ဆိုတော့ဒါက global issue လို့မျိုးဖြစ်လာတယ်ဒါပေမဲ့နိုင်ငံတော်တော်များများကဟိုတိတ်မသိကြဘူး globally ဒီ issue ကြီးကဒီမှာ base ဖြစ်နေရဲဆိုတော့မသိကြဘူးဆိုတော့ဒါကိုလည်းပဲကျမတို့ကတော့ risk လုပ်နိုင်ခဲ့တယ်အထူးသဖြင့်မြန်မာနိုင်ငံမှာဒီလိုမျိုးဟိုစစ်တပ်က criminal gang တာတာလောက်ဖြစ်နေတဲ့အဲသူတွေကနေပြီးတော့ပဲ့ကန်နေတဲ့ယူအဲမြန်မာနိုင်ငံဟာ data တွင်ကျမတို့တိုင်းပြည်ကနိုင်ငံသူနိုင်ငံသားတွေရဲ့ threat အတင်မကောက် data တွင်က global threat အနေနဲ့ပါဖြစ်ပေါ်လာနေတယ်ဖြစ်ထွန်းလာနေတဲ့ဆိုတဲ့ဟာကိုတော့ကျမတို့တချို့နိုင်ငံတွေကတော်တော်လေးသဘောပေါက်ကြတယ်သဘောမပေါက်သေးတဲ့နိုင်ငံတွေလည်းသဘောပေါက်လာအောင်လို့တော့ကျမတို့ engage လုပ်နိုင်ခဲ့ပါ